မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့နေရောက်မှာဖွဲ့စည်းထားတဲ့ဒေါအောင်ဆန်းစုကြည်ကြိုဆိုရေးအဖွဲ့အကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုအမေရိကန်အစိုးရကဖိတ်ကြားတာကြောင့်ဒေါအောင်ဆန်းစုကြည်ကြောက်ရွံ့လာမှာဆိုတာကိုသတင်းစကားကြားကြတဲ့ကအမေရိကန်တပြည်လုံးရှိမြန်မာပြည်ပေါ်တိုင်းရင်းသားမိသားစုဝင်တွေဟာလှုပ်လှုပ်ရွရွဖြစ်နေကြပါတယ်။ငါတို့ရဲ့ဒီမိုကရေစီခေါင်းဆောင်လူထုခေါင်းဆောင်ကိုဘယ်လိုကြိုဆိုရမလဲဆိုတာကိုဟိုမျိုးဒီမျိုးဆက်တွေတိုင်ပင်ဆွေးနွေးနေကြပါတယ်။ဒေါအောင်ဆန်းစုကြည်ကမြန်မာတိုင်းရင်းသားတွေအများစုရှိရာမြို့တွေကိုလာရောက်မယ်လို့ကြားသိတာနဲ့တပြိုင်တည်းမြို့ကြီးတွေမှာကြိုဆိုရေးအဖွဲ့တွေဖွဲ့ပြီးလှုပ်ရှားကြပါတော့တယ်။နယူးယောက်မြို့မှာတော့ကိုအောင်လို့အများကတည်ထားတဲ့ကိုအောင်ချီလင်ကဥဆောင်ပြီးနေအောင်မျိုးရှိမြန်မာတွေကိုလှုံ့ဆော်ဖိတ်ကြားလိုက်ပါတယ်ကိုအောင်ဆိုတာကဘိုလ်ချုပ်အောင်ဆန်းရဲ့အပါတော်မြေကိုရန်တော်လုတ်ခဲ့တဲ့ဘုံမင်းလွင်ရဲ့သားတစ်ယောက်ပါဒေါအောင်ဆန်းသူကြီးရှစ်လေးလုံးရဲတော်ဘုံနဲ့ကိုခြေစုံပြစ်ပါဝင်နေပြီဆိုတော့ဘုံမင်းလွင်ကသူ့သားတွေကိုခေါ်ပြီးငါကတော့ဘိုလ်ချုပ်အောင်ဆန်းကိုဆောင်ရှောက်ခဲ့ရပြီမင်းတို့ကဘိုလ်ချုပ်အောင်ဆန်းရဲ့တမီးကိုအတက်ပေးဆောင်ဆောင်ချီလို့တာဝန်ပေးလိုက်လို့ရှစ်လေးလုံးကာလမှာဒေါအောင်ဆန်းစုကြည်ကိုအတက်ပေးဆောင်ရှောက်ဖို့တာဝန်ယူပြီးရောက်လာတဲ့အတူတူဖြစ်ပါတယ်။ကိုအောင်ကဒီအောင်မှာရှိတဲ့အတင်းအဖွဲ့တွေအားလုံးကိုသိပါတယ်။တရုတ်မြန်မာအတင်းဆရာဝန်အတင်းရခိုင်အတင်းရှမ်းအတင်းစာပေအတင်းစတဲ့အတင်းအဖွဲ့တွေပါ။ဒါပေမဲ့လူတိုင်းပါဝင်နေအောင်အတင်းလိုက်မဖိတ်တော့ပဲနယူးယောက်မြန်မာမိသားစုတွေအားလုံးကိုဖိတ်ကြားလိုက်ပါတယ်။ဒီအခါမှာလူမျိုးဘာသာမရွေးအစုံလာကြပါတယ်အားတဲ့တယောပါဝင်ဆွေးနွေးကြပါတယ်ဖုန်တော်ကြီးတစ်ပါးနဲ့တက်ကြီးဝါကြီးလူပုဂ္ဂိုလ်တယောက်ကိုအများသဘောကျရွေးချယ်ပြီးနိုင်ငံတင်မြှောက်ကြပါတယ်တရင်နဲ့ပြန်ကြရေးအဖွဲ့နေရရှာဖွေရေးအဖွဲ့ဘာနာရေးအဖွဲ့ရဲ့လူအဖွဲ့သုံးဘွယ်ခွဲပြီးကိုတန်ရအဖွဲ့တွေမှာပါဝင်လှုပ်ဆောင်မှုဖိတ်ခေါ်လိုက်တော့လာသမျှလူအားလုံးလူလိုပဲအဖွဲ့တွေခွဲပြီးပါဝင်ဆောင်ရွက်ကြပါတယ်ဇူလိုင်28ရက်ကစတင်ဖွဲ့စည်းပြီးစနေနေ့တိုင်းအစည်းအဝေးလုပ်ပါတယ်။ပြည်စမစနေဘက်မှာနေရချထားရင်းနဲ့လုံခြုံရေးဆိုပြီးအဖွဲ့နှစ်ဖွဲ့ထပ်ဖွဲ့ပါတယ်။အဖွဲ့ခွဲ၅ဖွဲ့ဟာကိုယ့်အဖွဲ့နဲ့ကိုယ်လိုအပ်သလိုတည်ကြအစည်းအဝေးတွေခေါ်ယူတိုင်ပင်ရပြီးထူးခြားရင်တော့စနေဘက်အစည်းအဝေးကြီးမှာတပြတိုင်ပင်အဆုံးဖြတ်ခံယူကြပါတယ်။အဖွဲ့ဝင်မဟုတ်သူတွေလည်းစနေဘက်အစည်းအဝေးမှာစိတ်အားထက်သန်စွာတရားအကြံဉာဏ်ပေးပြီးလိုအပ်တာကူညီဖို့တက်တက်ကြွကြရောက်လာကြလေရှိပါတယ်။ဒေါ်အောင်ဆန်းစုကြည်မြန်မာမူသားသူနဲ့တွေ့ဆုံဖို့ရနေရာကို Queen's College ကျောင်းအုပ်ကြီးကပရိသတ်3တုံကျော်ဆန့်တဲ့ခမ်းမကြီးတစ်ခုကိုသုံးဖို့ပေးလို့အစစအဆင်ပြေသွားပါတယ်။ဒေါ်အောင်ဆန်းစုကြည်က Queen's College မှာပဲအမေရိကန်မိတ်ဆွေများနဲ့တွေ့ဆုံနှုတ်ဆက်ပြီးနောက်မိနစ်အနည်းငယ်တွင်မြန်မာပရိသတ်နဲ့တွေ့ဆုံပါမယ်။စတေမန်22ရက်နေ့နန်းနဲ့10နာရီခွဲက12နာရီခွဲအထိအချိန်ပေးထားပါတယ်။မိနစ်60အတွင်းဟောပြောခြင်းဖြေကြားခြင်းလက်ဆောင်ပေးခြင်းစသဖြင့်အစီအစဉ်တိုင်းအပြီးဆောင်ရွက်ကြပေးလို့တက်တက်ကြွကြွအစီအစဉ်နေကြပါတယ်ခင်ဗျာ။ကျွန်တော်မောက်ဆွမ်းကြီးပါ။